အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်တို့နှစ်ဦးရဲ့နောက်ထပ်ထိပ်တီးဆွေးနွေးပွဲဟာလာမယ့်နှစ်အစောပိုင်းမှာဖြစ်ဖို့အလားအလာရှိကြောင်းအမေရိကန်အစိုးရအစိုးရအတာဝန်ရှိသူတဦးကတောက်ကြားနေမှာပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့ဇွန်လကစင်ကာပူမှာကျင်းပခဲ့တဲ့ပထမဆုံးအကြိမ်အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်နှစ်ဦးရဲ့မကြုံစဘူးထိပ်တီးဆွေးနွေးပွဲနောက်ပိုင်းမှာအခုလိုဒုတိယအကြိမ်မြောက်တွေ့ဆုံကြဖို့နှစ်ဖက်ညှိနှိုင်းနေကြတာပါ။ကောင်းဆောင်တဲ့ဦးအနေနဲ့လာမယ့်နှစ်အစောပိုင်းအချိန်တစ်ချိန်လောက်မှာတွေ့ဆုံဖို့အလားအလာရှိတယ်လို့အမေရိကန်ဆိုရတာဝန်ရှိသူတဦးကသတင်းထုတ်တွေကိုပြောပါတယ်။နောက်တစ်ချိန်ပြုလုပ်မဲ့ထိပ်တီးဆွေးနွေးပွဲအတွင်းနျူကလ িয়ার ရှော့ချရေးကိစ္စအတွက်ကြီးမားတဲ့ခြေလှမ်းအဆင့်လှမ်းနိုင်ဖို့အခြေခံသဘောတူညီချက်တွေချမှတ်နိုင်ရေးအတွက်သူနဲ့အဆင့်တူမြောက်ကိုရီးယားထိပ်ပိုင်းတာဝန်ရှိသူနဲ့မကြခင်တွေ့ဆုံဖို့မျှော်လင့်ထားကြောင်းလည်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကတောက်ကြားနေတာပြောပါတယ်။မက္ကဆီကိုနိုင်ငံကိုတွားရောက်တဲ့ခင်းစဉ်တွင် VOA American တာဝန်ဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှလည်းဝင်ကြီးပွန်ပီယိုကမကြသေးခင်ကမြောက်ကိုရီးယားကိုတွားခဲ့တဲ့ခင်းစဉ်နဲ့ပတ်သက်လို့ပြောပြခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ပတ်ကမြောက်ကိုရီးယားကောင်းဆောင်ကင်နဲ့တွေ့ဆုံစဉ်မှာပထမအကြိမ်ထိပ်တီးဆွေးနွေးပွဲမှာထရမ့်ကိုပေးခဲ့တဲ့ကတိတွေအတိုင်းသူ့အနေနဲ့လိုက်နာဆောင်ရွက်ခဲ့ကြောင်းကင်ကသူ့ကိုပြောပြခဲ့တယ်လို့ဝင်ကြီးပွန်ပီယိုကပြောပါတယ်။လာမယ့်သတင်းပတ်အတွင်းအမေရိကန်ပြည်ထောင်စုကိုမြောက်ကိုရီးယားအစိုးရရဲ့ခေါင်းဆောင်တဦးလာရောက်နိုင်တယ်လို့အထူးမျှော်လင့်ထားသလိုပထမအကြိမ်ထိပ်တီးဆွေးနွေးပွဲရလဒ်တွေကိုဆက်ပြီးအကောင့်ထယ်ဖို့သူနဲ့အဲ့ဒီမြောက်ကိုရီးယားဝန်ကြီးတို့ဆက်လက်ပြီးဆွေးနွေးကြမှာဖြစ်တယ်လို့မိုက်ပွန်ပီယိုကဆိုပါတယ်ရှင်။